ကိုကထိုင်ကြတာတနည်းရဒီယောဂီတွေထိုင်မှုဆက်ဖွင့်တဲ့နေရာတနည်းဖြင့်ဓမ္မရောမပြီးသေးတော့အချိန်ရလဲ၃နာရီဆိုတော့အချိန်ရလှုပ်ပြီးတော့ဒါဥစဉ်တို့ဒီဘက်မှာအချိန်ကိုလှုပ်ပြီးတော့လုံနေရဘာဖြစ်လဲဆိုတော့အချိန်ကယောဂီတွေဘက်မှာတော့အချိန်ရ၃နာရီဆိုတော့အချိန်များတာပေါ့ဥစဉ်တို့ဒီဘက်မှာကြတော့ဒီ၃နာရီဆိုတဲ့အချိန်လေးကအမတမ်းမှတိုးပါတယ်ဘာဖြစ်လဲဆိုတော့ဥစဉ်တို့ပြောလိုက်ဟောလိုက်လို့နာယီဝက်လာဟောရင်ယောဂီတွေဘက်ကအဲနာယီဝက်တတ်တာသွားတယ်အဲဒီနာယီဝက်တတ်တာသွားတာဒီတကယ်တမ်းဒီတရားကိုအထုတ်လိုက်တဲ့အခါကျတော့ဒီနာယီဝက်ဒီကိုယ်အတွက်အမတမ်းအကျိုးရှိပါတယ်ဘာဖြစ်လဲဆိုတော့ဒီခန္ဓာမှာနာတိုင်းဒီတရားတွေကကိုမသိကျင်လို့မရဘူးအလိုလိုပြန်သိလာတယ်စတင်နေရလည်းမလို့ဒီခန္ဓာကကိုယ်ကိုပြန်သင်ပေးလိုက်အဲ့တော့မိမိတို့အခုလာပြီးတော့တရားအထုတ်တဲ့ယောဂီတွေဒီကောင်းလုံးဒါလောကမှာဆိုပညာတတ်တဲ့သူတွေကြီးပဲဥစဉ်တို့နဲ့ဆိုင်ဒီပညာတွေရှိပညာတွေတတ်လို့လဲတဏ္ဍာကမှာသွားပြီးတော့နေလို့ရကြဒီစင်ကူဘူဖွဲ့တယ်ဆိုဒါလောကမှာဉာဏ်ရှိပြီးသားဘွက်တွေရတယ်အဲ့ဒီဘွက်တွေရလို့လဲတဏ္ဍာကမှာအလုံးလုံးလို့ရဥစဉ်တို့ဆိုရင်ဒီလောကမှာလဲဒီဉာဏ်မရှိပါဘူးဉာဏ်မရှိဘဲနဲ့ဒုံတိုက်ကျင့်อยู่ว่าအဲ့တော့ပညာရှိမိတာဖြစ်တဲ့ဒီပုံကိုယ်တွေဖြစ်တဲ့အတွက်ဦးဇင်းတို့ဒီကပြောတဲ့အောက်စာကိုအချိန်တော့မရဘူးပေါ့မရပါဘူးလို့ဒီဦးဇင်းတို့ကပြောတဲ့ဥပမာကိုတည်တည်ချာချာနှာလို့ရှိရင်လည်းသဘောပေါက်ရင်ဒါလွတ်တာပဲဘာဖြစ်လဲဆိုတော့ဒီအိန္ဒိယနိုင်ငံနေဆက်လေးနေဆက်တနေရာမှာပေါ့လယ်သမား5ယောက်ရှိအဲ့တော့လေသမား5ယောက်ရှိတော့တဲ့လေတွေထုံးနေကြအဲ့လိုလေထုံးနေတဲ့အချိန်မှာဒီလေတွေရတိုက်မိုးတွေရရွာရှက်တွေရလက်လာတော့ဒီလေသမား5ယောက်နေတဲ့တပ်ပင်တပင်အောက်မှာဝင်ပြီးတော့နေနေကြဒီလေထုံးလို့လည်းမရတော့ဘူးလေတွေရတိုက်မိုးတွေရရွာတော့အရှိရလဲဘာမှမတွေ့ရတော့သူတို့နွားတွေဖြုတ်နွားတွေဖြုတ်ပြီးတော့နေတဲ့တပ်ပင်တပ်ပင်အောက်မှာမိုးဝင်ခိုနေကြအဲ့ဒါလိုမိုးဝင်ခိုနေတဲ့အခါကျတော့ဒီသူတို့မိုးခိုတဲ့အပင်မင်းနာရှက်တရလက်ဘဲမှရှက်တရတိတ်မလက်ဘူးဒီတပ်ပင်ဘင်းနာမှာပဲတခါတည်းရှက်တရခဏခဏလက်နေတဲ့အခါကျတော့ဒီလေသမား5ယောက်ဝင်တခါတည်းကြောက်လန့်နေတာပေါ့ဒီသစ်ပင်ကိုမိုးကြိုးပြစ်ချလိုက်ရင်သူတို့၅ယောက်တလုံးသေသွားတော့မယ်အဲ့တော့ရှက်လက်တာတော့ဟုတ်ပြီအပင်ပင်းတော့ဒါပေမဲ့အပင်ကိုလည်းမိုးကြိုးကလည်းပြစ်လည်းမပြစ်ဘူးမပြစ်တဲ့အတွက်ဒီအပင်ကိုသစ်ပင်ကိုပြစ်ကျင်တာဒါမဟုတ်လားဘူးငါတို့၅ယောက်တည်းရဲ့တစ်ယောက်ယောက်ကိုဒါပြစ်ကျင်လို့ဒါရှက်လက်တာဒီအပင်ကိုမပြစ်ဘဲနဲ့အခုလိုဖြစ်နေရတယ်ရှက်လက်တာလဲကြာပြီပြစ်မယ်ဆိုဒီတစ်ပင်ကိုပြစ်မယ်ဆိုရင်ပြစ်ပလိုက်ပြီအဲ့ဒါလိုနေနေတဲ့အချိန်မှာအကြီးဆုံးလေသမားကြီးအကြီးဆုံးဖြစ်တဲ့လေသမားကြီးကစဉ်းစားတယ်ဟောဒါငါတို့၅ယောက်တည်းရတစ်ယောက်ယောက်ကိုပြစ်ချင်လို့ဒါအခုလိုဖြစ်နေတာပဲအဲ့တော့ငါတို့၅ယောက်တည်းမှာအာကုသူရှိတယ်တယောက်ပါအဲ့တော့ငါတို့၅ယောက်အတူတူနေလို့မဖြစ်ဘူးငါတို့ငါးယောက်တည်းမှာဘသူကအကုသိုလ်လုပ်တာတည်းဆိုတာတိရခွဲမှဖြစ်မယ်ဆိုပြီးတော့အကြီးဆုံးလေသမားကပြောတာပေါ့ငါတို့ငါးယောက်ကတယောက်ကတော့ကျင်းနေအကုသိုလ်လုပ်ထားတာပါပြီအဲ့ဒီတော့အဲ့ဒီအကုသိုလ်လုပ်ထားတဲ့တယောက်အတွက်နဲ့ငါတို့ငါးယောက်သလုံးသေးရမယ်အဲ့ဒီတော့ငါးယောက်သလုံးတော့အသိမခံနိုင်ဘူးအကုသိုလ်ရှိတဲ့လူရွေးထုတ်မယ်အဲ့တော့ငါပြောမယ်ငါပြောတဲ့စကားကိုမင်းတို့သဘောတူရင်တူတယ်မတူရင်မတူဘူးပြောအ အဲ့လိုပြောတဲ့အခါကျတော့ကျန်တဲ့သူတွေကလည်းသဘောတူပါမယ်ပြောကြည့်အဲ့ဒါဆိုလို့ရှိရင်ဟိုအရှိမသစ်ပင်အသေးလေးတစ်ပင်ရှိအဲ့ဒီအရှိကသစ်ပင်အသေးလေးကိုသွားတယောက်ချင်းချင်းသွားအဲ့ဒီသစ်ပင်ရောက်လို့မိုးကျွန်းမပြည့်ရင်ဒီအခုမိုးခွေတဲ့အပင်ကြီးအောက်ကိုပြန်လာခဲ့ဒါဆိုအဲ့ဒီလိုကအကုသိုလ်မလုပ်လို့ပဲအဲ့ဒါနဲ့သဘောတူကြတော့သဘောတူတဲ့အခါကျတော့အကြီးဆုံးလက်သမားအရင်သွားတယ်ပြောတဲ့လက်သမားကြီးကအရင်သွားတဲ့အခါကျတော့အဲ့တစ်ပင်လေးအရှိအမြင်တဲ့တစ်ပင်အောက်ရောက်သွားတယ်အောက်ရောက်တော့မိုးကျွန်းအောင်မပြည့်ဘူးမပြည့်တော့ပြန်လာခဲ့သူမိုးခိုတဲ့အပင်ကြီးအောက်ပြန်လာခဲ့ပြန်ရောက်တဲ့အခါကျတော့ဝမ်းသာနေတာပေါ့ဟောငါတော့ဒီမိုးကျွန်းပြည့်တဲ့အထက်ကလွတ်ပြီဘာဖြစ်လဲဆိုတော့ဒီအာကုသိုလ်ရှိတဲ့လူတွေဒီဟိုဘက်အပင်ကိုတွားရင်းနဲ့လမ်းမှာမိုးကျွန်းပြစ်ခံအာကုသိုလ်မလုပ်တိုင်းအပြစ်မခံဘူးအဲ့တော့ပထမတစ်ယောက်ပြီးတော့ပထမတစ်ယောက်လည်းမဖြစ်ဘူးဒုတိယတစ်ယောက်လည်းအပြစ်မခံဘူးတတိယယောက်လည်းအပြစ်မခံဘူးအဲ့စတုထယောက်လည်းအပြစ်မခံဘူးအဲ့တော့ပြင်ဆမယောက်၅ယောက်မြောက်လူတစ်ယောက်ဝဲကြံတော့အဲ့ဒီတစ်ယောက်ဝဲကြံခဲ့တော့အခါကျတော့ကြံတဲ့ယောက်ကတခါတည်းသူကြောက်လန့်နေတာပေါ့ကြောက်လန့်ပြီးတော့သူတွားရင်တော့မိုးကျိုးအပြစ်ခံရင်တော့သိရတော့မယ်အဲ့တော့သူမသွားပြရစီနဲ့ဒီကျန်တဲ့၄ယောက်ကိုတောင်းပန်တာပေါ့တောင်းပန်ပေမဲ့လို့ကျန်တဲ့၄ယောက်ကလည်းအဲမင်းတစ်ယောက်အတွက်နဲ့ငါတို့၄ယောက်တော့အသက်အသေးမခံနိုင်ဘူးအဲ့တော့မင်းအဲ့ဒီအပင်အောက်ကိုသွားတာသွားမင်းလက်လေးရောက်ပြီးအဲ့တော့ပြင်ဆင်မရောက်လူကတခါတည်းအပင်ကိုဖတ်ထားတာပေါ့သူမသွားဘူးမသွားတဲ့အခါကျတော့ကြံတဲ့၄ယောက်ကဆွဲထုတ်အဲ့လိုကြံတဲ့၄ယောက်ကဆွဲထုတ်တဲ့အခါကျတော့၄ယောက်တစ်ယောက်ဆိုတော့ဘယ်နိုင်မလဲမနိုင်တဲ့အခါကျတော့အဲ့ဒါဆိုလို့ရှိရင်ကျွန်တော်သွားပါမယ်ကျွန်တော်မဆွဲထုတ်ပါနဲ့ကျွန်တော်ကန်တဲ့ကျွန်တော်တည်ခြင်းနဲ့တည်ပါစေအဲ့တော့သွားရောအဲ့လိုသွားလဲသွားရောလမ်းတစ်ဝက်လဲရောက်လဲရောက်ရောမိုးကျွတ်ကတခါပြစ်ချပလိုက်မိုးကျွတ်ပြစ်လိုက်ရောမိုးကျွပြစ်လိုက်တဲ့အခါကျတော့ဒီ၅ယောက်မြောက်ထွက်သွားတဲ့လူကသေတာမဟုတ်ဘူးဟိုအပင်အောက်မှာကြံခဲ့တဲ့၄ယောက်ကသေသွားတယ်ဘာဖြစ်လဲဆိုတော့ဒီ၅ယောက်မြောက်ရဲ့လူရဲ့ကံကြောင့်သူတို့ရှင်နေရတာကိုအပိသက်ကြတော့သူတို့ကအကုသိုလ်လုပ်ထားတဲ့လူ၄ယောက်ဖြစ်နေတော့သူတို့၄ယောက်မဆုံမချင်းကိုဟိုမိုးကျွကမပြစ်သေးဘူးဒါကံတရားတွေကိုသူတို့၄ယောက်ဆုံမှအဲ့ဒီကံရှိတဲ့သူတယောက်ကမရှိမှသူတို့လေးယောက်ပြစ်လို့ရမှာဟိုကောင်းတဲ့လူတယောက်ကကွယ်ထားပြီးတော့သူတို့ဘလို့မှပြစ်မရဘူးဖြစ်အဲ့ကြောင့်မို့သူတို့ထင်တာကဒီ၅ယောက်မြောက်သိမယ်ထင်တယ်မိုးကျွန်းပြစ်ခံပြီးတော့အပိသက်ကြတော့သူတို့လေးယောက်ကမိုးကျွန်းပြစ်ပြီးတော့သိသွားရအဲ့တော့တရားကျင့်တဲ့ယောဂီတွေလည်းမိမိရဲ့ခန္ဓာနဲ့ဟာပြီးတော့လာကြည့်ဥစဉ်တို့ထင်တာတခြားနော်ဖြစ်တာတခြားပါဥစဉ်တို့လည်းကြင့်ခဲ့တာပဲတခါတည်းဒီကိုရောက်တဲ့နေရာတနေရာကိုလေဟိုမလွတ်တော့တခါတည်းသေသွားရင်အေးရောသေသွားရင်အေးရောဆိုပြီးတော့ဥစဉ်တို့ထိုင်ခဲ့ရပါတယ်တခါတည်းထိုင်ရင်ထိုင်ရင်ထိုင်ရင်ထိုင်ရင်လည်းဒီရုပ်မရှိရင်ဘာမှမဖြစ်တော့ဘူးဒီရုပ်သေသွားရင်အေးရောဥစဉ်တို့ကြင့်တာကဒီရုပ်ရုပ်အသေးကြင့်တယ်တကယ်တမ်းသိတာကြတော့ဒီရုပ်ကမသေးသွားဘူးစိတ်ကသေးသွားတယ်အခုမိမိတို့အတွင်းထဲမှာလေသေမှာကြောက်တဲ့စိတ်သေးသွားတယ်အဲ့သေမှာကြောက်တဲ့စိတ်ကိုအတိမတက်ရဲဘူးမိမိတို့ကအဲ့ဒီသေမှာကြောက်တဲ့စိတ်ကငါဖြစ်နေတာကိုသေမှာကြောက်တဲ့စိတ်ကငါဖြစ်နေတော့ဒီစိတ်ကဒီရုပ်ကိုအပြစ်ပုံထက်အခုတော့က၄ယောက်ကဟို၅ယောက်မြောက်လူအပြစ်ပုံထက်တယ်ဒီနန္တရားကဒီရုပ်ကိုအပြစ်ပုံချအဲမင်းဒီထိုင်နေတဲ့အခါကျတော့အဲရှူလိုက်နော်ရှူမရှူလို့ရှိရင်တော့ဒီရုပ်ကအခုချက်ချင်းပဲတရားအားထုတ်ရင်းနဲ့ငုတ်တုတ်ထိုင်ရင်းနဲ့ငုတ်တုတ်ပြေသွားတော့မလို့လို့ဒီစိတ်က6လက်အမှန်မှန်တော့မဟုတ်ဘူးဒီထွက်ပေါက်တွေကိုပိတ်ထားလိုက်တော့ဒီစိတ်ကသူပြေရတော့မှာ သူတရားတော့မှာဟိုသူကဒီရုပ်သိမယ်ဆိုပြီးတော့အပြစ်ပုံချပလိုက်အဲ့အပြစ်ပုံချတဲ့ဒီစိတ်ကိုသာမိမိတို့အတင်တက်ကမှာအခုတရားကျင့်တဲ့ယောဂီတွေကအဲ့ဒီပြင်မှာကြောက်တဲ့စိတ်ကိုအတင်တက်ရတဲ့သူကဒါချမ်းသာပြီအဲ့ဒီစိတ်ကိုအတင်တက်ရဖို့ကလည်းမလွယ်ပါဘူးအယူကပြန်ပြန်ကပ်ဒီစိတ်တွေကိုအမျိုးမျိုးတက်ကပါတယ်ဦးဇင်းတို့ဒီအယူနဲ့ရှင်တဲ့စိတ်ဒီရုပ်ကိုလေရုပ်တွေစိတ်တွေကိုအယူနဲ့ယူတာရှိတယ်သူကခံစားပြီးတော့ယူတာရှိတယ်အစွဲနဲ့ယူတာရှိတယ်သူကဒီယူတဲ့အယူကဒီအယူစိတ်တည်ပင်မဲ့လို့အစွဲတရားမချုပ်ပါဘူးအယူစိတ်တည်ပင်မဲ့အစွဲတရားကျန်နေတယ်အယူပြုတ်တယ်အစွဲမပြုတ်ဘူးအခုအယူတော့ပြုတ်နေကြတယ်အခုတရားကျင့်တဲ့ယောဂီတွေလေအဲ့ဒီအစွဲမပြုတ်လို့ဥပါဒံအစွဲမပြုတ်လို့ခံနေကြရတယ်တရားအထုတ်တဲ့အခါကျတော့ဒီရုပ်ကဖောက်ပြန်ရင်ပတ်ထွက်ဆွဲပြီအဲ့ထွက်ဆွဲတဲ့အတွက်လည်းဟိုဘဝတွေရရှိပြီးတော့ခံစားရတယ်ဟောမုံကြီးဟောဝါရတယ်ဒီတင်းတဲ့သွားဆွဲတော့တင်းတဲ့ဘဝရောက်တော့တင်းတဲ့ဒုက္ခဖြစ်ရဲ့ကြိုက်တာကိုသွားပြီးတော့ဥပါဒံထွက်ဆွဲတဲ့အတွက်ကြိုက်တဲ့ဘဝရောက်ပြီးတော့ကြိုက်တာခံစားရတယ်အဲ့တော့ဒီဘဝတွေဟာကိုဆွဲရင်ဆွဲတဲ့လူဖြစ်တဲ့အတွက်မိမိတို့ကဒီအဆွဲတဲ့အဆွဲစိတ်ကိုမမြင်သေးတော့မလွတ်ကြသေးတော့အယူကတော့ချုပ်နေကြပြီဒါမိမိတို့အယူချုပ်လို့ချုပ်တယ်မသိဘူးဦးစင်းတို့လည်းမသိခဲ့ပါဘူးနောက်တော့မှသိခဲ့တယ်အခုမိမိတို့လည်းမသိဘူးဒါသိတဲ့လူလည်းသိမယ်သိတဲ့သူကနည်းတယ်မသိတဲ့သူကများတယ်အယူစိတ်ချုပ်ပင်မယ်လို့ဒီအဆွဲစိတ်ကိုပြန်မြင်အောင်ရှုကြရပါဦးမယ်အဲ့ဒါကြောင့်မိမိတို့ထိုင်တဲ့အခါကျတော့ဒီဖောက်ပြန်ရင်ဖောက်ပြန်တဲ့အတိုင်းတိုင်းလေးထားရလိုက်ရုပ်သဘာဝအတိုင်းတိုင်းအဲ့ဒီရုပ်သဘာဝအတိုင်းတိုင်းထားရပြီးတော့ဒီအစွဲစိတ်ကိုထွက်ထွက်စွဲမဲ့ဒီအစွဲစိတ်ကိုဟိုကခန္ဓာပဲလဲ့ပြီးတော့အသားလေးသတိထားနေရသူ့ကိုသွားပြီးတော့ဟိုမဖြစ်အောင်လှုပ်ရတာလည်းမဟုတ်ဘူးဒီအစွဲစိတ်ထွက်တော့မထွက်အောင်လှုပ်ရတာလည်းမဟုတ်ဘူးသူ့ကိုချုပ်အောင်လုပ်ရတာလည်းမဟုတ်ဘူးအဲ့ဒီအစွဲစိတ်ထွက်တာဟုတ်လားကိုကမြင်အောင်သတိထားနေရုံပဲတတ်တာပါတယ်ရှုပ်တယ်အကူကမရှုပ်တက်လို့ယောဂီတွေမတတ်လာရဦးဇင်းတို့လည်းမရှုပ်တက်ခင်တော့ကတတ်တာဘူးမရှိဘူးနောက်ရှုပ်တက်လာတော့မှတတ်တော့တတ်တာရှုပ်ရအဲ့တော့မိမိတို့တွေလည်းအဲ့ထိုင်တဲ့အချိန်လေးမှာဒီအစွဲတရားလေးဟုတ်လားပြန်ပြီးတော့ခန္ဓာဘက်ပြန်လှည့်ပြီးတော့တတိထားပြီးတော့နေတတ်တဲ့ယောဂီတွေတတ်တော့တတ်တာနဲ့ရှုရပါလိမ့်မယ်အဲ့လိုတတ်တော့တတ်တာနဲ့ရှုဖို့လည်းခန္ဓာဘက်ကိုပြန်လက်ဟောမုံရဲ့ရုပ်ဇာတိနာဇာတိကိုနာတာကုတဲ့သူတွေများပါတယ်များတဲ့အတွက်ဒီယောက်ကလေသူကသူဒီယောက်ကသဘာဝကဘာမှရှိတာမဟုတ်တင်းတာလည်းမရှိဘူးတောက်တာလည်းမရှိဘူးထုံတာလည်းမရှိဘူးတင်းတယ်တောက်တယ်ထုံတယ်ဆိုတော့ယောဂီတို့တည်းဥစဉ်တို့တည်းမိဘတွေကသင်ပေးလိုက်တဲ့သင်လက်တွေသင်ညာတွေအဲ့သင်ညာတွေချုပ်သွားရင်မရှိပါဘူးအဲ့တင်းတဲ့တောက်တယ်မရှိတော့ရင်ဒီရုပ်ကသူ့ရဲ့သဘာဝတိုင်းတိုင်းလေးပဲကျန်ခဲ့တော့တယ်အဲ့သဘာဝတိုင်းတိုင်းကျန်ခဲ့တဲ့အထည်ကိုလည်းမိမိတို့ကြိုးစားပြီးတော့အထောက်အပံ့လိုက်မယ်အဲ့ဒါကြောင့်မို့ကိုခန္ဓာမှာပြန်တွေ့ရအောင်မိမိတို့ကြိုးစားပြီးတော့အထောက်ပါဖြစ်တဲ့အတွက်အာလုံးလောက်ချင်းနမောတတ္တသုံးရင်ဆူကြရအောင်